မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ကျွန်မကဇူလိုင်မျိုးပါဒီတစ်ပတ်အတွက်ပထမဆုံးအနေနဲ့ RFA ကို email ကနေတဆင့်ပေးပို့လာတဲ့စာကိုတင်ပြကြပါမယ်ဒီစာကိုတော့ရန်ကုန်ကနေဒီရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသလောက်ကန်ကိုသွားပြီးတော့အလုပ်လုပ်နေတဲ့လုံခြုံရေးအရာနမည်မဖော်လို့သူတဦးကပေးပို့လာတာဖြစ်ပါတယ်ကျွန်တော်က digital marketer လို့ခေါ်တဲ့ဒီ online ဈေးကွက်ရှာဖွေပေးရတဲ့ယာဒူးနဲ့အလုပ်ရမယ်လစာကောင်းမယ်ဆိုလို့လောက်ကင်ကိုအလုပ်လုပ်ဖို့သွားခဲ့ပါတယ် RFA ဒါပေမဲ့တကယ်တမ်းလုပ်ရတဲ့အလုပ်က scamming လို့ခေါ်တဲ့ online ကနေတားကောင်ရှာပြီးငွေလိမ်ရတဲ့အလုပ်ပါအဓိကကတော့ Indonesia, Malaysia နဲ့ Singapore ကလူတွေကိုပိတ်မှတ်ထားပြီးတော့အလုပ်လုပ်ရတာပါကျွန်တော်တို့က Facebook တို့ Instagram တို့မှာ account တွေလုပ်ပုံစံအမျိုးမျိုးနဲ့ရင်းနှီးအောင်စူးစမ်းပြီးတော့ငွေလိမ်ပေးရပါတယ်။လုတ်သက်နဲ့လုတ်ပုံကိုင်းပုံပေါ်မူတည်ပြီးတော့တယောက်နဲ့တယောက်ရှာပေးရတဲ့ငွေပမာဏတော့ကွာပါတယ်။တတ်မှတ်ထားတဲ့ငွေပမာဏရအောင်မရှာနိုင်တဲ့သူဆိုရင်သူတို့ကအမျိုးမျိုးနှိပ်စက်ပါတယ်။ပထမအဆင့်သူတို့ပတ်စံဖြတ်တယ်။နောက်ဒိုက်ထိုးခိုင်းတယ်၊ရိုက်တယ်။လျှက်စစ်ကျဉ်ဆက်နဲ့လည်းတို့ပြီးတော့နှိပ်စက်ပါတယ်။ကျွန်တော်ကလောလောဆယ်အထိငွေရှာပေးနေနိုင်တော့အဲ့ဒီလူတွေအလုံးမခံရသေးပါဘူး။ကျွန်တော်လုပ်နေတဲ့နေရာမှာဆိုရင်မြန်မာနိုင်ငံသား100ကျော်200နီးပါးရှိပြီးတော့လူငယ်တွေများပါတယ်။ကျွန်တော်အနေနဲ့လဲမိသားစုကြောင့်ဒီအလုပ်လုပ်ရပေမဲ့စက်မလုပ်ချင်တော့ပါဘူး။ဒါပေမဲ့ထွက်သွားလို့လည်းမရပဲအကျေကျုပ်ကြနေတဲ့အခြေအနေပါ။နေတဲ့နေရာနဲ့အလုပ်လုပ်တဲ့နေရာကလွဲလို့ဘဲမှမသွားရပါဘူး။လောက်ကင်ကဒီလိုအလုပ်တွေကိုအားလုံးတတိထားစီခြင်းလို့ပါဆိုပြီးတော့ဖေးပို့ပြောပြလာတာပါရှင်။
ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 232-235-4218 ကိုဆက်သွင်းနိုင်ပါတယ
်။အခုဆက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့စာကိုတင်ပြပါအောင်မယ်။ရန်ကုန်တောင်တကုန်မြို့နယ်ကရက်ွက်တစ်ခုမှာလူမိုက်တွေတခိုးတွေကဖုံးကြီးအယောင်ဆောင်ပြီးတော့အလူခံနေပါတယ်ဆိုပြီးတော့ပြောပြလာတာပါ။သူတို့ကဒီအလူခံပြီးရလာတဲ့ဆန်နဲ့စီတွေကိုဆိုင်တွေမှာပြန်သွင်းပါတယ်။ပြန်သွင်းပြီးတော့ရလာတဲ့ပတ်စံတွေကိုအရက်တို့၊မူးယစ်ဆေးတို့၊လောင်းကစားတို့လောက်ကြတာပါ။ညဘက်ဆိုရင်လူဝတ်လဲ၊နေဘက်ဆိုရင်အဖွဲလိုက်နေရာအနှံ့ဆန်အလူခံထွက်ကြပါရတယ်။သူတို့အကြောင်းကိုမသိတဲ့သူကလှူကြပြီးတော့သိတဲ့သူတွေကမလှူဘဲနဲ့သွားတော့လို့ပြောရင်တချို့ကမိုက်ကန်ကန်အပြုအမူတွေလုပ်ပါတယ် RFA ရေ။တခါတလေသူတို့ကိုမလှူတဲ့အိမ်တွေကိုဆိုရင်ဆဲခဲ့တာတောင်လုပ်ပါရတယ်။အဆိုးဆုံးကတော့သင်ကန်းတွေကိုအုံချပြီးလှူစားနေတာကြောင့်လူတွေကတကယ့်ဖုံးကြီးအစ်စ်တွေကိုတောင်ယုံယုံကြည်ကြည်မလူကြတော့ပါဘူး။အုတ်ချုပ်ရေးပိုင်းတွေကလည်းထိထိရောက်ရောက်တာဝင်ယူဆောင်ရွက်တာမျိုးမရှိပါဘူးဆိုပြီးတော့ပြောပြလာတာပါ။လုံခြုံရေးအရာပေးပို့သူရဲ့အကောင့်နံပါတ်ကိုတော့မဖော်ပြပါနဲ့လို့မြစ်တာရက်ခံထားပါရဲ့ရှင်။အခုတခါ RFA ကိုအမြဲအားပေးလာသူပါဆိုပြီးတော့စာပေးပို့ရင်ဖွင့်လာသူကတော့စက်ယုံအလုပ်သမားတအုပ်ပါ။ RFA မင်္ဂလာပါ။ကျမကမင်္ဂလာတုံမြို့နယ်မှာနေပါတယ်။ရွှေပေါက်ကံကတရုတ်နိုင်ငံသားပိုင်းအထည်ချုပ်စက်ယုံတရုတ်မှာအလုပ်လုပ်ပါတယ်။အလုပ်ထဲမှာကဖိနှိပ်မှုတွေများပါတယ်။အလုပ်သမားတွေကိုအလုပ်မထွက်ထွက်အောင်ခိုင်းစေတာတွေလည်းများပါတယ်။ဒီခေါင်းဆောင်ပိုင်းတွေကလည်းအောက်လက်ငယ်သားတွေကိုချင်းချောက်ပါတယ်။အလုပ်ထဲမှာအဆင်မပြေရင်ထွက်ဆိုတာကြီးပါပဲ။အမားလေးတစ်ခုလှုပ်ရင်တော့ warning ထိုးပြီးတော့အလုပ်ထွက်ခိုင်းပါတယ်။အလုပ်ထုတ်ခံရတဲ့သူတွေကိုလည်းနစ်နာကြီးကတဝက်ပဲပေးပါတယ်ဆိုပြီးတော့ရင်ဖွင့်လာတာပါ။အခုပေးပို့တဲ့အကောင့်ကိုတော့မဖော်ပြစီခြင်းပါဘူးဆိုပြီးတော့လဲတောင်းဆိုထားပါတယ်ရှင
် RFA ကိုစာရေးပြီးပေးပို့ခြင်းလည်းဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
အခုတစ်ခါဆက်ပြီးတင်ပြခြင်းတာကတော့လယ်ဝေးဘက်ကပေးပို့လာတဲ့စာပါမင်္ဂလာပါ RFA ကျွန်တော်ကနေပြည်တော်လယ်ဝေးမြို့နယ်ပရောက်ကြောင်အုပ်စုလက်ပံခုံကျေးရွာကပါကျွန်တော်နဲ့တကွရွာကလူလက်ပိုင်းအများစုကပြည်ပမှာအလုပ်လုပ်နေကြရပါတယ်ဒီလက်ပံခုံရွာလေးကနေပြည်တော်နဲ့တိတ်မဝေးလာပါဘူးကျွန်တော်အိမ်ရှင်မနဲ့တကွတခြားသူတွေကလောင်းကစားအမျိုးမျိုးလုပ်ကြပါတယ်နှလုံးတီသုံးလုံးတီတိုင်းတွေကလည်းတအားကိုပဲများလာပါတယ်အဲ့ဒီလောင်းကစားဝိုင်းတွေမလုပ်ဖို့လူကြီးကိုပြောတော့လည်းမရပါဘူးဒီအကြောင်းကိစ္စတွေရှိလို့ရဲတွေစစ်သားတွေလာရင်လူကြီးကလောင်းကစားဝိုင်းတွေမလုပ်ဖို့ကြိုပြီးတော့တည်င်းပေးထားပါတယ်ကျွန်တော် RFA ကိုအခုလိုတိုင်ကြားရတဲ့ရွေချက်ကလူငယ်လေးတွေရဲ့အနာဂတ်လမ်းမကိုမရောက်စေချင်လို့ပါကျေးဇူးပြုပြီးတော့ကျွန်တော်နာမည်နဲ့ Facebook account ကိုတော့ထုတ်ဖော်မပြောစေလိုပါဘူးဆိုပြီးတော့ပေးပို့လာတာပါရှင်ဒ ီတစ်ပတ်အတွက် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲညှနာပါရစေ။ RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှာလည်း RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။